မြန်မာနိုင်ငံမှာတနင်္လာနေ့အစောပိုင်းစစ်တပ်ကအာဏာသိမ်းတဲ့ဆိုတာကိုသိသိချင်းပါပဲ။ဒါဟာမြန်မာနိုင်ငံရဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးကိုအကြီးအကျယ်ထိခိုက်စေနိုင်တယ်ဆိုပြီးပြင်းပြင်းထန်ထန်ရှုတ်ချပြောဆိုခဲ့တဲ့ကုလသမဂ္ဂတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ဟာမြန်မာအရေးအတွက်အဆက်မပြတ်ဆက်သွယ်ဆောင်ရွက်နေကြောင်းနဲ့ချက်တွင်းနဲ့ကုလသမဂ္ဂလုံခြုံရေးကောင်စီကလည်းမြန်မာအရေးတညီတညွတ်ထဲပြောဆိုလာချိန်မှာတော့ဒါဟာတိတ်အရေးပါတဲ့ခြေလှမ်းပြတ်ဖြစ်ကြောင်းပြောကြားခဲ့တယ်လို့အတွင်းမှုချုပ်ရုံးပြောခွင့်ရစတီဖန်ဒူဂျာရက်ကတောက်ချန်နဲ့ကုလသမဂ္ဂသတင်းစာရှင်းလင်းပွဲမှာပြောပါတယ
်။ The statement that we saw from the Security Council is a very positive first step in terms of a unified voice from the organization's body.
ကုလသမဂ္ဂလုံခြုံရေးကောင်စီကလည်းထုတ်ပြန်တဲ့ကြေညာချက်ကိုကြည့်ရင်ကုလသမဂ္ဂကမြန်မာနိုင်ငံငင်းချင်းရင်းနဲ့လုံခြုံရေးအတွက်တင်ကြီးတင်ကျပ်ထဲလှုပ်ဆောင်လာတဲ့အတွက်ဒါဟာအပြုသဘောသိက္ခာကိုဆောင်တယ်လို့တိတ်ကိုအရေးပါတဲ့ပထမခြေလှမ်းဖြစ်တာတွေ့ရကြောင်းပြောသွားတာပါမြန်မာနိုင်ငံမှာဆက်ရလာတိမ့်ပြီးခြင်းကစပြီးလုံခြုံရေးကောင်စီကလည်းပထမဆုံးထုတ်ပြန်တဲ့ကြေညာချက်မှာဒေါန်ဆာစုကြည်နဲ့ထိန်းသိမ်းထားသူတွေကိုချက်ချင်းပြန်ပြီးလွှတ်ပေးဖို့နဲ့မြန်မာနိုင်ငံမှာဒီမိုကရေစီစနစ်ပြန်လည်ကျင့်သုံးဖို့ပါဝင်ပြီးဒါကိုလုံခြုံရေးကောင်စီဖွဲ့ဝင်15နိုင်ငံစလုံးကစက်တဘင်းနေ့မှာတင်ကြီးတင်ညွတ်ထဲတောင်းဆိုခဲ့ကြတာဖြစ်ပါတယ်လုံခြုံရေးကောင်စီရဲ့ကြေညာချက်မှာဒီမိုကရေစီဖွဲ့စည်းရေးနဲ့ဒီမိုကရေစီဖြစ်စဉ်ဆက်လက်ရှင်တန်ရေးအင်အားသုံးပြီးတော့အကြမ်းမဖက်ရေးအခြေခံအခွင့်အရေးတွေနဲ့ဥပဒေစိုးမိုးရေးကိုလေးစားနိုင်ငံရေးတွေရှိဖို့အတွက်အလေးထားဖော်ပြထားပါတယ်။အဖွဲ့ဝင်15နိုင်ငံအနေနဲ့မြန်မာပြည်သူတွေရဲ့ဆန္ဒအကျိုးစီးပွားနဲ့အညီတစ်ဖက်ဆက်ဆံဆွေးနွေးရင်းနဲ့အမျိုးသားပြန်လည်တည်ငြိမ်ရေးကိုအားပေးထောက်ခံတယ်လို့လည်းလုံခြုံရေးကောင်စီကပြောပါတယ်။စစ်တပ်ကလည်းထိန်းသိမ်းထားသူအလုံးကိုချက်ချင်းပြန်ပြီးလွှတ်ပေးဖို့တောင်းဆိုရတဲ့ရက်ဖက်အဖွဲ့စည်းတွေမီဒီယာတွေနဲ့သတင်းသမားတွေပေါ်မှာကန့်သက်ထုတ်ပြန်မှုတွေအတွက်အလွန်စိုးရိမ်ကြောင်းလည်းပြောကြားခဲ့တာပါကုလသမဂ္ဂအကြီးအမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်းစကက်ရှနာဘူဂနာကလည်းမြန်မာနိုင်ငံရဲ့နောက်ဆုံးချိန်တွေနဲ့ပတ်သက်ပြီးဆက်ဆက်ကြိုးပမ်းမှုတွေလုပ်နေရမှာတောက်ကြနေကတော့နေပြည်တော်ကတက်မတော်အကြီးကျယ်တူနဲ့အဆက်အသွယ်လုပ်နိုင်ခဲ့တယ်လို့လည်းစတီဖန်ဒူဂျာရက်ကပြောပါတယ
် She did manage to reacha senior official in Naypyidaw. She had a virtual meeting with the deputy commander-in-chief of the armed forces of Myanmar. She reiterated the secretary-general's strong condemnation
of the military action that disrupted the democratic process of the country. She reiterated the secretary-general's strong condemnation of the military action that disrupted the democratic process of the country. She reiterated the secretary-general's strong condemnation of the military action that disrupted the democratic process ofဒါပြန်ဝင်ကြဒုက္ခတွေတို့ဆန္ဒအဖျောက်ဂုံတိတ်ခါရှိရှိလုံခြုံစိတ်ချစွာပြန်လာနိုင်ရင်မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေတာဝန်ခံတာဝန်ယူမှုနဲ့အထူးသဖြင့် ICC နိုင်ငံတကာရာဇဝတ်တရားရုံးနဲ့လက်ရှိရင်ဆိုင်နေတဲ့အမှုနဲ့ပတ်သက်ပြီးဆက်သွယ်ဆောင်ရွက်ဖို့လိုအရေးကြီးတဲ့ကိစ္စရမျိုးတွေအတွက်တိုးတက်မှုရှိအောင်လုပ်ဖို့လိုအပ်ကြောင်းလည်းအလေးထားပြောကြားခဲ့တယ်လို့ဆိုပါတယ်။ Miss Bhutan ဟာမြန်မာရေးနဲ့ပတ်သက်လို့အာဆီယံနိုင်ငံတွေကကိုယ်စားလှယ်တွေနဲ့လည်းဆက်သွယ်ဆွေးနွေးနေပြီးမြန်မာနိုင်ငံကထားရှိတဲ့တူညီတဲ့ရည်မှန်းချက်အတိုင်းအားလုံးလက်တွဲဆောင်ရွက်ကြဖို့အာဆီယံပြည်ထောင်စုချုပ်နဲ့တောက်ကြနေမှာပြောဆိုဆွေးနွေးခဲ့ကြောင်းပြောပါတယ်။ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်မစ္စဘူဂလန်ဟာအင်္ဂါနေ့ကပြုလုပ်တဲ့လုံခြုံရေးကောင်စီအစည်းအဝေးမှာတော့မြန်မာနိုင်ငံမှာဒီမိုကရေစီစနစ်ပြန်လည်ကျင့်သုံးလာစေအောင်လှုံ့ဆော်ပေးဖို့အတွက်လုံခြုံရေးကောင်စီကိုတိုက်တွန်းခဲ့ပါတယ်။